ကချင်ပြည်နယ်မိုးမောက်လွယ်ကျဲကားလမ်းတစ်လျှောက်မှာကချင်လွတ်လပ်ရေးအဖွဲ့ KIA နဲ့ပူးပေါင်းတပ်တွေဟာစစ်ကောင်စီတပ်စခန်းတွေကိုသိမ်းပိုက်တိုက်ခိုက်နေရမှာမနေ့စနေနေ့ကစစ်ကောင်စီတပ်စခန်းနောက်ထပ်3ခုကိုသိမ်းပိုက်နိုင်ခဲ့တယ်လို့ KIA ဘက်ကသတင်းထုတ်ပြန်ထားပါတယ်။မတ်လ29ရက်နေ့ကတော့တပ်စခန်းတွေကနေဆုတ်ခွာလာတဲ့စစ်ကောင်စီတပ်တွေနဲ့တိုက်ပွဲအတွင်းမှာတက်မ88တက်မမူဘုံမှုချုပ်မင်းထုဦးအပြင်းထန်ဒဏ်ရာရခဲ့ပြီးတော့ဗမော်ဆေးရုံမှာကြာဆုံးသွားပြီဆိုတဲ့သတင်းနဲ့ပတ်သက်လို့ KIA ပြောခွင့်ရဘုံမှုကြီးနော်ဘူက VOA ကိုအခုလိုပြောပါတယ်
26ရက်နေ့မှာမန်နုံနဲ့နုံအီဆိုတဲ့နေရာချာမှာကေနဲ့တိုက်ပွဲဖြစ်တယ်တဲ့အဲ့ဒီနေရာမှာဒဏ်ရာရပြီးမှဗမော်ဘက်ကိုဆေးရုံတင်ဖို့ခေါ်သွားတယ်လို့ကြားရပါတယ်30ရက်နေ့မှာကတော့အဲ့ဒီဘုံဘုံမှာပဲပြန်မှဆုံးသွားတယ်ဆိုတော့တရင်ကတော့ကျွန်တော်ကြားသိရပါတယ်ခင်ဗျဟုတ်ကဲ့
ဒါနဲ့ပတ်သက်လို့စစ်ကောင်စီဘက်ကို VOE ကဆက်သွယ်မေးမြန်းထားပေမဲ့အခုသတင်းကြေညာချိန်အထိတုံ့ပြန်ချက်မရသေးပါဘူးလက်ရှိမိုးမောက်မြို့ပတ်ဝန်းကျင်တစ်ဝိုက်မှာတိုက်ပွဲတွေဆက်ပြီးဖြစ်နေတယ်လို့ကချင်သတင်းဌာနတွေမှဖော်ပြထားပါတယ်တရုတ်မြန်မာနှစ်နိုင်ငံနယ်စပ်မြို့ဖြစ်တဲ့လွယ်ကျဲမြို့ကိုလည်း KIA နဲ့ပူးပေါင်းတပ်တွေကပိတ်ဆို့ထားပြီးတော့စီးရဲရတင်းမာနေပါတယ်နှစ်ဖက်တိုက်ပွဲတွေပြင်းထန်နေတဲ့အတွက်အရက်သားတွေဘေးလွတ်ရာကိုတိမ်းရှောင်နေကြရတယ်လို့ဒီမိုင်းနေမိတဲ့အတွက်ထိခိုက်ဒဏ်ရာရသူတွေလည်းရှိနေကြောင်းကချင်သတင်းတွေမှာဖော်ပြထားပါတယ်ရှင်